ဝန်ကြီးဦးအောင်မင်းခင်ဗျာမြစ်ကြီးနားမြို့မှာကျင်းပခဲ့တဲ့၃ရက်ကြာအစိုးရနဲ့ KNY ရဲ့ဆွေးနွေးပွဲဟာအောင်မြင်တဲ့ဆွေးနွေးပွဲတစ်ခုဖြစ်တယ်လို့ဝန်ကြီးနေနဲ့ပြောနိုင်ပါသလားခင်ဗျာ
အောင်မြင်တယ်လို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့နိုင်ငံတော်သမ္မတကြီးလိုချင်တာကျွန်တော်တို့ကဟိုတိုင်းသားတွေအားလုံးအတွက်ပါဝင်တဲ့ကျွန်တော်တို့ political dialogue ကကျွန်တော်ရဲ့အဓိကယီမန်းချက်ကြီးပေါ့ဗျာအဲ့ယီမန်းချက်ကြီးကိုသွားမယ်လို့အားလုံးကဆုံးဖြတ်တဲ့ခါကျတော့ဒါအောင်မြင်တဲ့ဟိုအစည်းအဝေးပွဲကြီးလို့ပဲပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီတနိုင်ငံလုံးဒီနိုင်ငံကြီးဆွေးနွေးပွဲအဆင့်ရောက်လာအောင် KIO နဲ့ခြားတိုင်းသားတွေနဲ့ရောဘလို့အဆင့်နေနောက်ထပ်ကြားထဲမှာဖြတ်ကျော်အောင်မယ်လို့ကြံပြင်သုံးသပ်လို့ရပါတယ်ခင်ဗျာ
အဲခုလောလောဆယ်ကတော့ဒီနေ့လည်းကျွန်တော်တို့လုပ်တဲ့ခါမှာအဲတိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေကဆယ်ပွဲလာပြီးတက်ပါတယ်သူတို့ရှိမှပဲကျွန်တော်တို့စီဝေးလောက်တာပါအဲ့တော့သူတို့ကတော့အဲ့ဒီမှာ political dialogue ကိုတွက်ဖို့ကတော့သူကအစ်စ်စ်စ်တော့ခံထားတယ်ဗျအဲ့ဒါပါလဲဆိုလို့ရှိရင်တိုင်းနာခေါင်းဆောင်တွေလက်နက်ကိုင်တိုင်းနာခေါင်းဆောင်တွေဟာဟိုကျွန်တော်တို့သူတို့နေမြေမှာပေါ့ဗျာလိုင်စာဖြစ်ဖို့များတာပေါ့အဲ့ဒီမှာပဲသူကအစီဝေးပြန်လုပ်ပါမယ်အဲ့ဒါအစီဝေးလုပ်ပြီးလို့ရှိရင်ဒီလ28 29လောက်ဖြစ်ပါလိမ့်မယ်အဲ့ဒီမှာအစီဝေးလုပ်ပြီးလို့ရှိရင်တော့လို့ဆုံးဖြတ်ချက်ချပြီးကျွန်တော်နဲ့ဖြတ်ပြီးပြန်တွေ့ပါမယ်ခင်ဗျာ။ဒါပေမဲ့အားလုံးကတော့ဟိုတက်တဲ့တိုင်းရင်းသားတွေကလည်းဒီ political dialogue ကိုတက်ဖို့အားလုံးကဆုံးဖြတ်ထားပြီးဖြစ်တယ်ဆိုတော့ဟိုအားလုံးကအကောင့်ပဲဖြစ်မယ်လို့ကျွန်တော်အဲ့လိုပဲတွက်ပါတယ်ခင်ဗျာ
။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီလာခံသဘောမျိုးဟာလိုင်စာမှာကျင်းပမယ်လို့ပြောနိုင်ပါသလားခင်ဗျာ
။ညီလာခံတော့မဟုတ်ဘူးသူတို့ခေါင်းဆောင်တွေအဲ့ဒီမှာဖြတ်ပြီးတော့သူတို့ဆွေးနွေးကြပါမယ်။ဆွေးနွေးပြီးတဲ့အခါမှာတော့တခါတည်းဟိုသူတို့ဆုံးဖြတ်ချက်တစ်ခုလုပ်ပြီး political dialogue တက်ပါမယ်။ဟိုတိုင်းရင်းသားခေါင်းဆောင်တွေတော်တော်များများလေးကျွန်တော်နဲ့တွေ့ဆပြီးသားဖြစ်တဲ့အခါကျတော့ကျွန်တော်တို့ကဟိုဒီ political dialogue လုပ်ထားပြီးသားပါခင်ဗျ။